အမေရိကန်ပြည်တော်စုတန်နစီပြည်နယ်နယ်ရှိမြို့လယ်ကောင်မှာခရစ်မတ်နေ့ကအိမ်လိုနေထိုင်ကြတဲ့မော်တော်ကားကြီးတစ်စီးပေါက်ကွဲတာကြောင့်လူ3ယောက်ဒဏ်ရာရသွားပါတယ်။ဒီပေါက်ကွဲမှုဟာတမင်ရည်ရွယ်ချက်နဲ့လုပ်တဲ့ပေါက်ကွဲမှုဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပေါက်ကွဲမှုမဖြစ်ခင်လေးမှာအဲ့ဒီမော်တော်ယာဉ်ကနေအတန်သွင်းထားတဲ့စကားသံတစ်ခုထွက်လာပြီး15မိနစ်အတွင်းဘုံတလုံးပေါက်ကွဲတော့မယ်လို့ပြောခဲ့ပါတယ်။အဲ့ဒီနေရာနားမှာတနက်တစ်ခတ်တန်တွေကြားရတယ်ဆိုတဲ့သတင်းပေးချက်ကြောင့်ရဲတပ်ဖွဲ့ကအနီးအနားမှာရောက်နေရကနေအဲ့ဒီကားကိုတရီထားမိပြီးစကားပြောတံကိုကြားခဲ့ကြတာပါ။အဲ့ဒီနောက်အနီးအနားအဆောက်အဦတွေကလူတွေကိုရွှေ့ပြောင်းပေးခဲ့ပြီးဘုံရှင်လင်းရေးတပ်ဖွဲ့ကိုခေါ်ယူခဲ့ပါတယ်။ဘုံရှင်တပ်ဖွဲ့လာနေချိန်မှာပဲပေါက်ကွဲမှုဖြစ်ခဲ့တာပါ။တန်ရယာသူတွေကိုစေယုံပို့ခဲ့ပြီးတရောင်းမှစိုးဝင်ရတဲ့အခြေအနေမရှိပါဘူးလို့နယ်ရှိရဲတပ်ဖွဲ့ကပြောသလိုပေါက်ကွဲချိန်ကကားထဲမှာတယောက်ယောက်ရှိနေသလားဆိုတာလည်းသူတို့မသိဘူးလို့ပြောပါတယ်။လူရဲ့ရုပ်ကျွင်းအစအနဖြစ်နိုင်ခြေရှိတဲ့တ िश ူးစားတွေကိုပေါက်ကွဲမှုဖြစ်တဲ့နားမှာစုံစမ်းစစ်ဆေးသူတွေတွေ့ခဲ့ရတယ်လို့နယ်ရှိပြည်မြို့ရဲတပ်ဖွဲ့မှူးဂျွန်ဒရိတ်ကတောက်ကြာနေ့လယ်သတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်။ဒါပေမဲ့လည်းမနေ့ကနေ့လယ်ပိုင်းအထိတော့လူသေဆုံးတဲ့အတည်ပြုချက်မရသေးဘူးလို့နယ်ရှိပြည်တန်နစီရဲ့နေ့စဉ်သတင်းစာကဖော်ပြပါတယ်။